မြောက်ဖက်ပချင်းပြည်နယ်နဲ့ရှမ်းပြည်နယ်တွေကတိုက်ပွဲစဉ်တွေနည်းနည်းကျဲလာတဲ့အချိန်မှာခုနှစ်နှစ်နီးပါးအိုးအိမ်တွေဆွန့်ပြီးဒုက္ခသည်စခန်းတွေမှာပဲအိမ်လုံးနေထိုင်ရသူတွေအိမ်ပြန်ရေးဟာရုပ်လုံးပေါ်မဲ့အခြေအနေဖြစ်လာပါတယ်။ပချင်းပြည်နယ်အတွင်းဒုက္ခသည်တွေအိမ်ပြန်ဖို့စည်ရင်းကောက်ယူတာတွေစတင်နေပါပြီ။ဒီချိန်ထဲမှာပဲပြီးခဲ့တဲ့အပတ်အတွင်းကချင်ပြည်နယ်ကိုရောက်လာတဲ့တရုတ်တမ်မှန်ကြီးကကချင်ပါတီခေါင်းဆောင်တော်ဦးနဲ့တွေ့ပြီးဒုက္ခသည်တွေအိမ်ပြန်ရေးကိုသူတို့ကူညီမယ်လို့ပြောလိုက်ပါတယ်။တမ်မှန်ကြီးနဲ့တွေ့ဆုံခဲ့တဲ့ကချင်ပါတီသုံးခုပေါင်းထားတဲ့ကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူးကြပြောတာက
ဒီဒုက္ခသည်တွေကိစ္စရတာသူတို့လည်းတမ်မှန်လို့ကူညီနေပါဆက်လက်လည်းကူညီပါမယ်ဒါမဲ့ဒီသူတို့နေရာပြန်အမြန်ပြန်နေရေးကိုလည်းတမ်မှန်ဆုံးကူညီဆောင်ရွက်မယ်ဆရာမျိုးပြောပါတယ်သူတို့ကသူတို့ကအလုပ်တောင်ယူလိုက်မယ်ဆိုတဲ့သဘောမျိုးတော့မဟုတ်ဘူးဗျအဲဒီဒီဟိုလူအပ်တဲ့နေရာကလူအပ်တဲ့ဘက်ကိုကိုင်းဆောင်ရတဲ့ဘုဆိုတာအဲ့ဒီသဘောမျိုးပြောသားပါတယ
်ဒါပေမဲ့ဒုက္ခသည်တွေအနေနဲ့အခုပြန်ပြန်ဆိုထပြန်လို့ရတဲ့ကိစ္စဟာအပြောလွယ်ပေမဲ့လက်တွေမှာခက်တယ်လို့ဆိုပါတယ်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်နေဆက်မှာရှိနေတဲ့မန်ဝင်းကြီးဒုက္ခသည်စခန်းကဥက္ကဋ္ဌပြောပြတာက
ကျွန်တော်အမြင်တော့ဘာသာရေးကောင်းဆောင်တွေနိုင်ငံရေးပါတီကောင်းဆောင်တွေကိုသူတို့မိကျနာတော့မှလာရောက်ပြီးတော့ဟိုညှိနှိုင်းနေဆွေးနွေးတယ်ပြောပြတယ်ဆိုလို့တော့ကြားလိုက်တယ်ဒါနဲ့ဒီကျွန်တော်တို့ဘက်မှလည်းပြန်မှုပြန်မှုအရေးအကြက်ကလူတွေပြောလာလို့ရှိရင်ဆင်သင့်ပြအောင်ဆိုလို့သူတို့ဇင်းတောင်းနေကြတာအဲ့ဒါကျွန်တော်ပြောတာအေးပေါ့ပြန်ချင်တာတော့အများကြီးပြန်ချင်တာပေါ့လို့ဒါပေမဲ့ဟိုဒီစိတ်ဆာကကျွန်တော်တစ်ခါတည်းဟာပဲ CRP တွန်းအားပေးပြီးတော့ပြန်တဲ့ဟာတော့မဖြစ်သင့်ဘူးလို့နိုင်ငံတော်နဲ့နိုင်ငံတော်အစိုးရနဲ့သတ်မှတ်တော်ခေါင်းဆောင်တွေပြီးတော့ဟိုတစ်ဘက်ကဒေါ်လာကြီးခေါင်းဆောင်တွေရဲ့နှစ်ဘက်သဘောတူတဲ့ဟာယူကအမကန်ချစ်ရှိမှကျွန်တော်တို့ကပြန်မှာလို့ဟိုပြည်သူလူထုကပြန်ကျင်တော့အများကြီးပဲလို့အဲဒီဟာအားမမဟုတ်ပဲနဲ့ကျွန်တော်တို့အမကန်ချစ်မရှိရင်ကျွန်တော်မပြန်ဘူးလို့အဲ့လိုတော့ပြောနေရခင်ဗ
ျဥက္ကဋ္ဌပြောသွားတာပါဒီကိစ္စနဲ့ပတ်သက်ပြီးဒေါက်တာတူးကြပြောတာကတော့နှစ်ဘက်တကယ်တမ်းအပြစ်ရဖို့ကိစ္စဟာအရေးကြီးဆုံးဖြစ်တယ်လို့ပြောပါတယ်
အဲ့တော့လေဒီတိုင်းတိုင်းကဖွဲ့စည်းပြေဟိုရမှာအဲဒီဒီအပြည့်ကရစေးရဲ့ဘုတ်ကြီးရရှိမှုတို့အပ်တယ်အဲ့ဒါရရှိမှုဆိုလို့ရှိရင်ဒါမသက်မြင့်တဲ့တော့မှအဲဒါဟုတ်တာပေါ့ဒါမိုင်းရှိတာလေအဲဒုက္ခတို့လည်းပြုလို့ရှိတော့အဲကျန်စီပေါ့ဒီလည်းဒီတော့တက်နာဖတ်မပေါ်လာအောင်အဲဆောက်ရှောက်တဲ့ကော်မတီပေါ့ဒါချင်းချင်းဆောက်ရှောက်တဲ့ကော်မတီအဲဒါလည်းဖွဲ့စည်းမှုလို့ရမှာပေါ့အော်အဲ့ဒါကြောင့်အရင်ကတည်းကပြောနေတဲ့ဒီကကြားတော့ပြည်ကြီးကဘိုးရတယ်ဒါမဲ့တော့ပဲပြန်ပြစ်တော့တာပေါ့လေဒါကြောင့်ဒီစာကအတိအကျတော့ပြစ်ပြခရရကအတိအကျပါပဲဆရာအတိအကျရပြီးလို့ရှိတာလေဒီစီလူစီလုံးသွားလို့ရပါတယ်အဲ့ဒါတော့ကျွန်တော်ဒီနေ့ဒီအခုကသံတော်ကဒီ University ပါအဟိုဒါဟိုစာသူ့ကိုပြညာသားပြီဆိုတော့အခုပိုင်းလက်ဖြစ်လာဖို့တော့လက်အဖြစ်လာဖို့သူ့ညီနေဆောင်ရကြတယ်လေအဲ့တော့ဒါအဒီတလနရတော်လာတော်ပြမှာတော့ဟုတ်တယ်ပေါ်လာလိမ့်မလို့ဖြစ်ပါတယ်ဗျာဆရာ
ဒေါက်တာတူးကြပြောပြသွားတာပါအလားတူပဲရှမ်းပြည်မှာရှိနေတဲ့ဒုက္ခသည်တွေလည်းအိမ်ပြန်ဖို့ပြင်နေကြပါပြီကြောက်မဲပြင်နေလွတ်တော်ကိုယ်စလဲဆိုင်းထွန်းညံပြောပြတာက
ဒုက္ခတွေကနောက်ဆုံးတစ်တုပ်ပေါ့နောက်ဆုံးတစ်တုပ်မနေ့ပြန်ကို56ရောက်အဲကျွန်တော်တို့ကုန်းတုံပြီးတော့အုပ်စုကမိုင်းငေါမြုပ်နယ်ကနှစ်မန်းရွာအဲကျွန်တော်တို့လိုက်ဖို့ဟုတ်ရှိတယ်မကားတွေပါရေးစီစဉ်တော့နော်အဲအဲ့ဒါပို့ပြီးတော့မရှိတော့ဘူးခုလောလောဆယ်ကကြောက်မဲရဲ့မြောက်ဖက်ချမ်းပေါ်ဘူးကွာမြောက်ဖက်ချမ်းတော့ခုဒီတမတော်ဘက်ကဒီချင်းကထက်ထုတ်ပြီးနောက်ပိုင်းတော့စစ်စင်လေးတွေရော့တော့နော်ပြီးတော့ကြောက်မဲမြုပ်နယ်အနေနဲ့ကတော့ဒီလက်နက်ကင်အချင်းချင်းတိုက်ခိုက်မှုကလည်းနည်းနည်းမရှိတော့ဖြစ်တော့ဘူးနည်းနည်းခုတော်တော်လေးကိုတပတ်ကြော်လောက်အငြိမ့်နေတော့နော်နေနေတော့ဒီဒုက္ခတွေလေကလုံခဲ့တဲ့တလနဲ့၃ရက်လောက်ကြာပြီတို့ဒီမှာရှိနေတာအဲ့ဒါကိုဒီဒီလိုမျိုးအခွင့်ကောင်းကိုကျွန်တော်တို့အတုံးချပြီးတော့ဒီလိုပြန်ပို့ဖို့လုပ်တော့ဗောနော
်ဒါပေမဲ့ပြီးခဲ့တဲ့ပတ်အတွင်းရှမ်းပြည်နယ်အတွင်း RCSS SSC ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီဖွဲ့ကတမတော်ကိုတိုက်တယ်ဆိုပြီးတမတော်ဘက်ကပြောဆိုတာရှိသလို RCSS ကလည်းညင်းဆိုထားပါတယ်တခါ RCSS ကိုပို့အဖွဲ့ကတိုက်တယ်လို့လည်းဆိုပြန်ပါတယ်ဒီအခြေအနေတွေဟာရှုပ်ထွေးမှုတွေရှိနေသလိုဒေသခံတွေအတွက်ကတော့ကြီးလန့်စားစားလို့ဖြစ်နေရတာပါပြည်နယ်လွှတ်တော်ကိုယ်စားလှယ်ဆိုင်းထွန်းညံကသူ့အမြင်ကိုပြောပါတယ
်ဥပဒေလိုရှိနေဆရာကကျွန်တော်တို့ဒေသမှာလည်းတစ်ခါလေဖြစ်တတ်တယ်တော်တော်နဲ့လူတွေကပြေးလန့်ပြောနောက်ဆက်ပြန်စုံစမ်းကြည့်လိုက်တော့မဟုတ်ဘူးတမတ်တန်တော့ဖတ်တယ်အက တဖက်တည်းဟိုဟောပါတော့တိုက်ပွဲတူတွေပုံမှန်လို့ပုံမှန်အဲ့လိုမျိုးတွေလည်းရှိတာဟုတ်ပေါ့ဗျာဒါမှမဟုတ်ခဏကကျွန်တော်ပြောတယ်လို့ဒီစေရေးစီရာတိတ်ခါလေးကရိုးရောင်းမှုမရှိကြဘူးပေါ့နော
်တနတ်တန်ကြတိုင်းတိုက်ပွဲဖြစ်နေတာမဟုတ်ဘူးလို့ဆိုပါတယ်အဓိကကတိုက်ပွဲအတုတွေလောက်ကျန်ဖန်တီးတာတွေလည်းရှိတယ်လို့ပြောသွားတာပါအဓိကကတော့နေမြေအေးချမ်းမှုအတွက်တက်ဆိုင်သူတွေညှိနှိုင်းမှုသာဖြစ်ပါတယ်နှစ်ကူးတော့မဲ့ဒီကနေ့အချိန်ကာလမှာစစ်ပြေးဒုက္ခတွေတွေအနေနဲ့ကတော့အိမ်ပြန်ခြင်းစိတ်တွေရှိနေကြပေမဲ့တနတ်တန်ရက်ပေမဲ့လည်းအိမ်ပြန်မှုစိတ်မချရသေးဘူးလို့ဆိုပါတယ်။ဘာကြောင့်လဲဆိုတော့မိုင်းခွင်းတွေကရှိနေကြတာပါ။တကယ်တော့မိုင်းချင်းလေးဆိုတာဟာလေတိုက်ပွဲတွေအပြည့်အဝရက်ပြီးမှစတင်လုပ်ကြရမယ့်အရာမဟုတ်ပါလားခင်ဗျာ။